မင်းကန်ပြည်တော်ဖလော်ရီဒါပြည်နယ်တွင်ဟာရီကိန်းမိုက်ကယ်ဝင်ရောက်တက်ခတ်ခဲ့တဲ့ပနမစစ်တီမြို့မှာနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတချို့ဟာဘေးကင်းရာမျိုးတွေကိုထွက်ပြေးတင်းချောင်ခဲ့ကြပါတယ်။မုံတိုင်းကြောင့်အခုချိန်ထိတေဆုံးသူ6ဦးရှိသွားပြီလို့အာဏာပိုင်တွေကသတင်းထုတ်ပြန်ထားပါတယ်။မုံတိုင်းရှောင်းမြန်မာမိသားစုတွေရဲ့အတွေ့အကြုံအခြေအနေတွေကိုကိုယ်စော်ဝင်းနိုင်ငံဆက်တွေ့နေနှင်းထားတာကိုနားဆင်ပါခင်
ဗျ။ဖလော်ရီဒါပြည်နယ်ကိုအော်တိုဘားလ10ရက်နေ့ကဝင်ရောက်တက်ခတ်ခဲ့တဲ့ဟာရီကိန်းမိုက်ကယ်ဟာပြည်နယ်ရဲ့သမိုင်းမှာအဆိုးအဝါဆုံးမုံတိုင်းတစ်ခုဖြစ်ပါတယ်။ဟာရီကိန်းမိုက်ကယ်ဟာဈေးတိုင်နှုန်းတစ်နာရီ155မိုင်နှုန်းနဲ့မက္ကဆီကိုဘီချ်နဲ့ပနမာစီးတီးမြို့နှမျိုးတို့ကိုတိုက်ရိုက်ဝင်ရောက်တက်ခတ်ခဲ့တာကြောင့်အဲ့ဒီမြို့နှမျိုးမှာရှိတဲ့အဆောက်အုံအများစုပျက်စီးသွားခဲ့ပါတယ်။သူတို့မြို့ကိုမုံတိုင်းတိုက်ရိုက်ဝင်ရောက်တက်ခတ်မယ်ဆိုတာကိုမိုးလေဝသပညာရှင်တွေကကြိုတင်ခန့်မှန်းနိုင်ခဲ့တာကြောင့်မြို့ကနေအနေနဲ့ဘေးကင်းရာကိုအားလုံးရှောင်တိမ်ပေးကြဖို့အာဏာပိုင်တွေကညွှန်ကြားချက်ထုတ်ပြန်ခဲ့တဲ့အတွက်သူတို့လည်းဘေးကင်းရာမြို့ကိုရှောင်တိမ်ခဲ့ကြောင်းပနမာစီးတီးမြို့ပင်လယ်ကမ်းခြေအရမှာနေထိုင်တဲ့ကိုနော်ဆန်းက VOA ကိုပြောပါတယ်
။ကျွန်တော်တို့ကအင်္ဂါနေ့ကထွက်လာတာကိုကြီးအမှထွက်လာတော့ဝင်ဖို့နည်းနည်းခက်နေတယ်ကျွန်တော်တို့ကနေရဆန်မတ်ဘီချ်ကအဲ့ဒါနဲ့ဆက်မှာပဲကျွန်တော်တို့ကရဲကြံဆက်ရမယ်ကိုပြန်ဖြစ်ကျွန်တော်တို့ကဘီချ်မှာနေတာကိုကြီ
းပနမာစီးတီးကနေဘယ်ကိုထွက်သွားတာလဲခင်ဗျာကျွန်တော်ပြောပြပါအောင်ဘလို့အခြေအနေထွက်သွားတဲ့အခြေအနေလေးပြောပြပါအောင
်ဟိုကျွန်တော်နေတဲ့နေရာမှာအဲနေရာစာအားလုံးကကျွန်တော်တို့မနေခိုင်းတော့သူတို့ကကျွန်တော် ABC သူတို့ဆုံးဆက်မှတ်ပြန်သူတို့ဆုံးကလည်းနေလို့မရတဲ့ဆုံးဖြစ်နေတယ်ပင်လည်းကချင်တဲ့ဟိုနှစ်ဘောက်ဝဲရှိတယ်ဆိုတော့အဲ့တော့ထက်ခိုင်းအဲ့ဒီဆိုတော့အကုန်လုံးပေါ့ညာစီဟိုအလုံးမှရင်းကြီးရဲ့ဆိုင်ဆိုင်တိုင်းဆိုတော့သွားကြပါတော့မနေနေလို့မရတော့ဘူးရှင်ကတော့အမှဆုံးတော့ဒီနေ့စေနိုင်ဆက်တိုင်းတော့နေကျွန်တော်တို့ကညာကတက်ဆက်သွားတယ
်အဲ့တော့ဟိုရဲရီလာအေကိုလာပြောတာပေါ့နော်အေတိန်တက်ဆင်းလာပြောအဲ့လိုလား
ဟုတ်တယ်ဟုတ်တယ်သူတို့အကုန်လာတယ်ရဲရီအမှရဲကားရဲလာတယ်အကုန်မသွားနိုင်တဲ့ဆက်ကြီးရဲ့လူတွေသူတို့ဒီကတပ်ပြန်လာဟိုစီစဉ်ပေးကြတာပေါ့သူအဲ့ဒါမျိုးကြောက်ကြတယ်အ
ဲ့ဒီမှာနေတာကြာပြီလားခင်ဗျအရင်ကအဲ့လိုမျိုးကြုံမှုသလားဘ
ာဒီဥစ္စာတော့အဆုံးဆုံးအခုကျွန်တော်နှစ်ခေါက်လောက်တော့ကျွန်တော်နေတဲ့ဆနမစီဘီချ်မှာနေတာနှစ်ခေါက်လောက်တော့ကျွန်တော်ကြီးရစီးူးတယ်ဗျာအဲ့ဒါဒီမှာကျွန်တော်နေတာဟိုလောက်2001ကနေဆိုအဆနမစီဘီချ်မှာကျွန်တော်နေတာတော့အဆောင်ကဖလော်ရီဒါမှာနေနဲ့အဲ့လိုကြီးရလောက်ပဲရှိတယ်အဲ့လိုမျိုးဟိုတဲရှိတာရောကျွန်တော်တစ်ခေါက်မှမရှိဘူးကောင်းလားကျောင်းတော်တော့
ဒီမှာဒီမှာဆိုရင်နာကိလိုမျိုးပဲအဲ့လိုမုံတိုင်းတွေဝင်တယ်ဆိုလို့ရှိရင်ဟိုတနည်းထဏဖြစ်တယ်ဆိုလူတွေကအယမ်းတေတာလေဗမာပြည်တို့တခြားအာရှနိုင်ငံတွေမှာဆိုရင်ဒီအမေရိကကျတော့သူကအခုဒီလောက်ပြည်နှံ့ထဏကြီးဝင်သွားတာတော့ဒီနှစ်ကအခုဒီတစ်ခေါက်ကလူကနှစ်ယောက်ပဲတည်တယ်ပြောတယ်လေအဲ့ဒါဘာကြောင့်လို့ကုနော်ဆန်းသတိထားမိလဲဗမာပြည်တို့ဘာလို့နိုင်ရှင်ချင်းပေါ့နော
်ဒီမှာကျတော့ကိုယ်မဖြစ်ချင်တဲ့နေသူကဟိုအကြောင်းကြားတယ်ဗျာသူတို့နေတဲ့နေရာအစရဲတွေကသဖုံးကအစစီးကြီးကဖုံးတို့အကြောင်းကြားထားတာကိုသူကသူတို့နေလာတဲ့သူတို့အစမပြေဦးထင်နေတာဒါပေမဲ့နေလာတဲ့ခါကျတော့အချိန်ကြီးပေါ်ပြီးတော့သူတို့ရဲတွေအစကွာသူတို့အကုန်လုံးဒီနေတဲ့အိမ်ကအကုန်ပြစ်မှာအကုန်ဆုံးမှာသူတို့ဒီဒုံမှာပါတဲ့လူတွေအကုန်လုံးကိုသူတို့ကမနေခိုင်းတော့ဘူးကိုသူကဘုံမကျူးမသူတို့ဟိုကဘာလုပ်တဲ့ဥစ္စာတွေအများများတော့ကိုဒီနိုင်ငံမှာတော့ဖုန်းရအစကျွန်တော်တိုင်တဲ့ဖုန်းရအစဝင်လာတဲ့အကြောင်းကြားဖြစ်တဲ့အများကြီးပေါ့ကွ။အဲ့ဒါမျိုးဖြစ်တော့ဟိုကျူးမှကျွန်တော်ပူမှလုံနိုင်တဲ့သဘောပေါ့ကွ။အဲ့ဒါမျိုးဖြစ်တာပေါ့
။ကျွန်တော်ဆန်းဟာဇနီးနဲ့တာအပါဝင်တခြားမြန်မာမိတ်ဆွေနှုတ်ဦးနဲ့အတူပန်ဆာကိုလာမြို့ကိုတင်ဆောင်ခဲ့တာဖြစ်ပါတယ်။ကျွန်တော်ဆန်းလိုပဲပနမာစီးတီးမြို့ကနေမုန်တိုင်းဆောင်ဖို့အလာဘားမပြည်နယ်ကိုထွက်ပြေးခဲ့ရသူကတော့ကချင်တိုင်းရင်းသားအာဖူဖြစ်ပါတယ်။သူကတော့အခြေအနေတွေကိုတိလိုစိတ်ပြင်းပြနေတာကြောင့်ကြတာပရင်းနေမှာကလေးကပနမာစီးတီးဘက်ကိုပြန်လာနေတဲ့အကြောင်းဒီလိုကိုပြောပြပါတယ
်။အဲကျွန်တော်အခုပနမာစီးတီးဘက်ကိုပြန်နေတာကိုအချိန်ကဘယ်လိုလဲမသိသေးဘူးဟိုမှာလဲ။တော့ဒါတော့ကျွန်တော်အလုပ်တွေလည်းဒီတိုင်းပြစ်ထားခဲ့ရတယ်နော်။အဲကျွန်တော်ကတော့ဆိုင်စီစီဆိုင်ယူထားတာဆိုတော့အကျဲပါဝါလည်းပြည့်တော့အားစီးတီးတော့ကျွန်စီစီရဲ့ frozen နေရတယ်လေ။ frozen နေရတော့ပြန်နေပြတ်သွားပါပဲ။ဒါလည်းကျွန်တော်စိုးရရတယ်။တော့အိမ်အပမဲ့လားဂျိုဘုံလားအခါမိုးပဲလာနေပြီလားတော့မသိရသေးဘူးအခုချိန်ကြီးကျွန်တော်လည်းအမှားတော့စိတ်ဖြစ်လာမဖြစ်လားမသိဘူးကျွန်တော်အဲ့အရာကိုစီးချင်လို့လည်းပြန်နေတာသူက
မွန်တိုင်းနာအစိုးရဆုံးခံခဲ့ရတဲ့ပနမာစီးတီးနဲ့မက္ကဆီကိုဘီချ်မြို့ရဲ့အခြေအနေဟာအပြင်လူတွေဝင်ထွက်သွားလာဖို့အံပြင်းရှိနေတဲ့အနေအထားမှာရှိနေသေးတဲ့အတွက်မွန်တိုင်းရှောင်းပြီးပြန်လာကြသူတွေကိုအာဏာပိုင်တွေကပြန်ဝင်ခွင့်မပေးသေးဘူးလို့လည်းအဖူကပြောပါတယ်မွန်တိုင်းတန်ကြောင့်အဲ့ဒီမြို့နှမျိုးစလုံးမှာလျှက်စစ်မီးတွေပြတ်တောက်နေသလိုတယ်လီဖုန်းဆက်သွယ်ရေးလည်းပြတ်တောက်နေပါတယ်။မုံတိုင်းကြောင့်အဆောက်အုံအများစုပျက်စီးပြိုကျခဲ့တဲ့အပြင်တစ်ပင်နေတဲ့လမ်းမတွေပေါ်ကျိုးကျနေတာကြောင့်သွားလာရေးအတွက်အခက်အခဲရှိနေတာပါ။ဒီမျိုးနှမျိုးမှာလျှက်စစ်မီးပြန်ရရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအတွက်လှနဲ့ချီကြာနိုင်ကြောင်းအာဏာပိုင်တွေကပြောပါတယ်ခင်ဗျ။